ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဘူဒါယုံနဲ့တခြားနေရာတွေကိုရုရှားရဲ့တောက်ကြံနဲ့တိုက်ခတ်တိုက်ခိုက်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိတယ်လို့ဒါဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်
The strike on the Kramatorsk railway station in eastern Ukraine today, which killed and injured scores of civilians
waiting to be evacuated. ဘူဒါယုံတာဝန်ခံတွေကပြောပါတယ်ဒီတိုက်ခိုက်မှုကိုရုရှားတွေလှုပ်ဆောင်တာလို့ယူကရိန်းအရာရှိတွေကပြောပေမဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကသူတို့မလုပ်ကြောင်းညှင်းဆိုပြီးဒါဟာယူကရိန်းဘက်ကရန်ဆမှုလို့ပြောပါတယ်ဒါအပြင်တိုက်ခိုက်ရမှာတုံးတဲ့ဒုံးကြီးတော့ချ်ကဦးဟာယူကရိန်းတပ်တွေတုံးတဲ့လက်နက်ဖြစ်ပြီးဒီဘူဒါယုံကိုရုရှားတပ်တွေဘက်ကပြစ်ခတ်တာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒါပေမဲ့လည်းကာကွယ်ရေးဆိုင်ရာဝက်ဘ်ဆိုက် Defense Blog ကတော့ယူကရိန်းကိုကျူးကျော်ဖို့ဆစ်လွတ်တဲ့စစ်ရန်တန်းတွေထဲမှာဒီလက်နက်တွေတဲသွားတာကိုဓာတ်ပုံတွေမှာတွေ့ရတယ်လို့ Matchlab 30ကဖော်ပြထားတာပါ